အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့ဒီမြောက်အတ္တလန္တိတ်စာချုပ်ဖွဲ့နီတိုတပ်ဖွဲ့တွေရဲ့၁၈ဦးမြောက်တာမှုပြောင်းလဲတာဝန်ယူမှုကိုဒီကနေ့တင်ဦးနေနေ့မနက်ပိုင်းမြို့တော်ကဘူးမှာကျင်းပပါတယ်။အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမတေချာမှုတွေနဲ့ရောထွေးကြုံတွေ့နေရတဲ့အချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကတာမှုရသူကိုတာဝန်လွှဲပြောင်းရယူခဲ့တာဖြစ်ပါတယ်။တာလီဘန်တပ်ဖွဲ့နဲ့အမေရိကန်တို့ကြားကတာမာဒီတဲ့ရဲ့ဆက်သွယ်မှုနောက်ပိုင်းပြီးခဲ့တဲ့ဂျွန်လကကြောက်တဲ့မွတ်စလင်တို့ရဲ့အစ်ပွဲတော်ကာလအတွင်းပထမဆုံးပြစ်ခတ်ရဆဲနိုင်ခဲ့ပြီးတဲ့နောက်18နှစ်ကြာအာဖဂန်ပြည်ပခါကိုတာလီဘန်တို့နဲ့နိုင်ငံရေးအဖြစ်ရှိနိုင်ရေးဆွေးနွေးဆွေးနွေးမှုတွေစတင်နိုင်မလားဆိုတဲ့ပြောင်းလဲချက်တွေလည်းရှိလာနေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အစ်ပွဲတော်ကာလအတွင်းမှာအာဖဂန်သမ္မတအရှရစ်ဂန်နီရဲ့ဒုတိယမြောက်ပြစ်ခတ်ရဆဲကမ်းလှမ်းချက်ကိုတာလီဘန်ဘက်ကမတုံ့ပြန်ခဲ့တာကြောင့်ဆွေးနွေးဆွေးနွေးမှုတွေပြောင်းလဲချက်တွေပျောက်ကွယ်ခဲ့ရပါတယ်။ပြည်ပကအမာဂန်တွေရဲ့ဩဇာကတာလီဘန်တို့ရဲ့ဆုံးဖြတ်ချက်ပေါ်မှာတည်ရောက်မှုရှိနိုင်တယ်လို့လည်းအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကရည်ညွှန်းပြောဆိုခဲ့ပါတယ်ခင်ဗျာ။